မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံသားအများပြားပါဝင်တဲ့ထိုင်းနိုင်ငံကငါးဖမ်းလုပ်သားတွေရင်ဆိုင်နေရတဲ့အရမစီခိုင်းမှုတွေအဆုံးသတ်ဖို့ထိုင်းအစိုးရအနေနဲ့လုံလုံလောက်လောက်ကန့်ကွက်တာမျိုးမရှိသေးဘူးလို့ HRW လူခွင့်ရေးဖွဲ့ကြီးကပြောလိုက်ပါတယ်။ငါးဖမ်းလုပ်သားတွေဟာလုံအားကအချိန်မီမရသလိုရတဲ့လာစာကလည်းနယ်လွန်ပြီးအလုပ်တစ်ခုကနေတစ်ခုပြောင်းဖို့လည်းမဖြစ်နိုင်ဘူးလို့ဆိုပါတယ်။ဒါ့အပြင်ထိုင်းအလုပ်သမားဥပဒေအရလည်းအကာအကွယ်မရသလိုအလုတ္တမတမကဖွဲ့စည်းခွင့်လည်းမရှိဘူးလို့ HRW ရဲ့ January 23ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကြောင့်ဆက်သွယ်မေးမြန်းထားတဲ့ကိုအောင်အောင်ကပြောပြမှာပါရှင်
။ထိုင်းနိုင်ငံကရေလုံငန်းတွေအတွင်းအတင်းအဓမ္မစိတ်ခိုင်းမှုတွေနဲ့တရားဥပဒေနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတာတွေကြောင့်ဥရောပကထိုင်းနိုင်ငံပေါ်သတိပြည့်ချက်ထုတ်ပြန်ထားသလို American ပြည်အောင်စုကလည်းလူကုန်ကူးမှုနဲ့ပတ်သက်ပြီးစောင့်ကြည့်တဲ့နိုင်ငံတရားသူအစ်စ်မှထည့်သွင်းထားတာပါ။ထိုင်းနိုင်ငံထိုင်းနိုင်ငံရေလုံငန်းတွေအတွင်းကအခြေအနေဟာဆိုးရွားနေစေတယ်လို့ HRW အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ထိုင်းဆိုးရွားရရှိရေးလူမှုအသင်းအဖွဲ့တွေလုပ်ငန်းရှင်တွေလုပ်ငန်းခွင်အတွင်းကြီးကြပ်သူတွေပါဝင်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံသားအများစုပါဝင်တဲ့ရေလုံသားနဲ့ရေလုံသားဟောင်း248ဦးတို့ကိုတွေ့ဆုံမေးမြန်းပြီးတော့ငါးဖက်လုပ်ငန်းခွင်အတွင်းကအခြေအနေတွေကိုမေးမြန်းခဲ့တာလို့HRW အဖွဲ့ရဲ့အာရှကြီးရတာဝန်ကBrett Adams ကအခုလိုပြောပါတယ
် Many of the people work on these ships work 16, 17, 18 hours a day, 7 days a week.
အလုပ်သမားအများစုဟာတရက်က16နာရီ18နာရီလောက်လုပ်လို့ရပြီးတော့တစ်ပတ်လုံးလည်းလုပ်ရပါတယ်။ဒါပေမဲ့လောကမရတာရှိသလိုပဲရလို့ရှိရင်လည်းမဖြစ်တော့ပါပဲ။အဲဒါမှခစီခိုင်းမှုတွေရှိသလိုငါးဖန်းဆက်လီကပ်တင်နဲ့တခြားအဖွဲ့သားတွေရဲ့ရဲနှက်တာကိုလည်းခားပါတယ်။သူတို့ရဲ့တပ်တီကန်ကတ်တွေကိုလည်းတင်ထားတော့အလုပ်ကထွက်မယ်ဆိုရင်လည်းမလွယ်ပါဘူး။
2015ခုနှစ်ကနေ2019ခုနှစ်အတွင်းထိုင်းနိုင်ငံရဲ့အဓိကငါးဖမ်းလေတွေစက်ကြက်ရာစိတ်ကမ်းနိုင်ရဒီတယောက်စီကိုမေးမြန်းထားတာလို့လဲ HRW အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2014နဲ့2015ခုနှစ်အတွင်းထိုင်းနိုင်ငံရေလုံငန်းခွင်ကနှိပ်စက်စီခိုင်းမှုတွေအကြောင်းသတင်းမီဒီယာတွေမှာဖော်ပြပြီးနိုင်ငံတကာကတင်းတင်းကြပ်ကြပ်စောင့်ကြည့်အရေးယူတာကြောင့်ထိုင်းဆွေဟာနိုင်ငံတကာကလက်ခံနိုင်အောင်အကြောင်းလေးတွေလှုပ်ဆောင်ခဲ့ပါတယ်။ငါးဖမ်းဆက်လီပေါ်ကနှိမ့်ဆက်ညှဉ်းပန်းမှုတွေတပ်ဖြတ်မှုတွေကိုတင်းတင်းကြပ်ကြပ်ကန့်ကွယ်ခဲ့တယ်လို့ငါးဖမ်းဆက်လီနဲ့ရွှေတောင်းကြီးလို့သားဗနဦးပါသွားတယ်ပင်ရောက်လာတယ်ဆိုတာကိုပါတိတိကျကျစီရင်မှတ်သားခဲ့ပြီးအာနာဘိုင်းနီဟာအခါအားလျော်စွာပင်လေပြင်ကိုထွက်ပြီးတော့လဲစစ်ဆေးလို့ရှိပါတယ်ဒါနဲ့လည်းပဲအဲ့လိုစစ်ဆေးတဲ့အခါမှာလုပ်ငန်းရှင်တွေလုပ်ငန်းကြီးကြပ်သူတွေကိုပဲအာနာဘိုင်းနီကမေးမြန်းလို့ရှိပြီးရွှေပြောင်းငါးဖမ်းလုပ်သားတွေကိုတော့ရန်ဖန်ရန်ခါမှသာမေးမြန်းလို့ရှိတယ်လို့လဲဆိုပါတယ်ရှင်းပြောင်းလို့သားတွေကင်ဆောင်ရတဲ့ပန်းအောင်ကတ်ဟာဆိုရင်လေအလုပ်ရှင်တွေအတွက်ကပိုအသာစီးရစီတယ်လို့ Adams ကပြောပါတယ
် The problem is that requires pin card holders to stay with the same employer if they don't like their job if they're being treated badly if they're being abused if not being paid properly
ရှင်းပြောင်းလို့သားတွေသူတို့မကြိုက်တဲ့လောက်ကထွက်ချင်တယ်ဆိုရင်လေထွက်ဖို့မလွယ်ပါဘူးရှင်းပြောင်းလို့သားတွေအတွက်ထုတ်ပေးထားတဲ့ပန်းအောင်ကတ်နဲ့လုံငန်းရှင်တူဦးတည်းစီမှာပဲလုံးလုံးနိုင်ပြီးတော့ကိုကဒီမှာမကြိုက်လို့တခြားသွားမယ်ဆိုရင်လည်းသွားခွင့်ကမရှိပါဘူးဆိုတော့လုံရှင်ကလူသမားတွေပေါ်မှာထင်းချုံနိုင်ပြီးတော့သူတို့နဲ့အလုပ်မလုပ်ချင်ဘူးဆိုရင်အဲ့ဒီလူသမားဟာသူ့ရဲ့နိုင်ငံပြန်ယူမယ်ရှိပါတော့
ဒါပြင်ထိုင်းနိုင်ငံအလုပ်သမားဥပဒေအရရှေ့တောင်းလုပ်သားတွေအနေနဲ့အလုပ်သမားအခွင့်အရေးတောင်းဆိုဖို့ခက်ခဲကြောင်းနဲ့လုပ်ငန်းခွင်အတွင်းကမတရားမှုတွေကိုပြောဆိုရမှာလေလုပ်ငန်းကြီးကသူတွေရဲ့ဘေးရန်ကိုဆိုးရိမ်ရကြောင်း HRW ကထောက်ပြထားပါတယ်1995ခုနှစ်အလုပ်သမားဥပဒေအရထိုင်းနိုင်ငံသားမဟုတ်သူတွေအနေနဲ့အလုပ်သမားတမကဖွဲ့စည်းခွင့်ကိုလည်းတားမြစ်ထားတဲ့အကြောင်း HRW ကပြောပါတယ်ထိုင်းဆိုရအနေနဲ့ဒီလိုအခြေအနေကိုဆုံးသတ်ဖို့အတွက် HRW ဘက်ကအခုလိုကြံပေးထားတဲ့အကြောင်း Brett Adams ကပြောပါတယ
် You know they passed a lot of regulations but the regulations aren't reaching the average worker they look good on paper but
ထိုင်းဆိုကဥပဒေအများကြီးထပ်ပြောင်းနိုင်ပေမဲ့ဒါရီဟာရှေ့တောင်းလုပ်သားတွေအပေါ်မှာတက်ရောက်မှုရှိပါဘူးစားရပုံမှာတော့ကြီးလို့ကောင်းပါတယ်အဲ့ဒါခန့်စီမှုတွေကိုတော့မတားဆီးနိုင်ပါဘူး။မတရားခန့်စီတဲ့လုပ်ငန်းရှင်တွေစီကနေပြီးတော့အကောက်အွယ်မပေးနိုင်တယ်လို့ဒန်းလိုအားကလည်းမရကြပါဘူး။ဆိုတော့ဒီဆိုင်ပေါ်မှာရမဟုတ်ဘဲနဲ့လက်တွေ့ကျကျအကောင့်တွေပေါ်ဖို့တိုက်တွန်းချင်ပါတယ
်။ထိုင်းနိုင်ငံရေရွက်ပစ္စည်းတွေကိုဝယ်ယူဖြန့်ချိနေတဲ့နိုင်ငံတကာလုပ်ငန်းရှင်တွေအနေနဲ့လည်းထိုင်းလုပ်ငန်းရှင်တွေရှေ့ပြောင်းရေလုံသားတွေစီကခေါင်းမုံဖြန့်ငွေကြေးကောက်ခံတာတွေရဆိုင်အောင်ကြီးကျက်တာတွေအဲ့ဒီလုပ်သားတွေရဲ့အခွင့်အရေးတွေအတွက်နိုင်ငံတကာလူမှုအသင်းအဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်ဖို့ကိုလည်း HRW ကတိုက်တွန်းထားပါတယ်ခင်ဗျာ။